ိုင်းနိုင်ငံမှာလာမယ့်ရက်ပိုင်းအတွင်းမိုးတိထန်လာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေရှိနေတာကြောင့်နိုင်ငံရဲ့မြောက်ပိုင်းမဲဆိုင်ကူထဲမှာပိတ်မိနေတဲ့ထိုင်းကျောင်းသားဘောလုံးအသင်းရဲ့ဒီအသင်းရဲ့နီးပြကိုအန္တရာယ်ကင်းစွာကယ်ထုတ်နိုင်ဖို့အတွက်ထိုင်းအာဏာပိုင်တွေနီးလန်းရှာဖွေနေကြပါတယ်။လောလောဆယ်မှာတော့ထိုင်းရေတပ်အထူးတပ်ဖွဲ့ဝင်တချို့ဟာကူထဲမှာဒီကျောင်းသားတွေနဲ့အတူတောကြောင်နေထိုင်ပြီးတော့ပြုစုစောင့်ရှောက်မှုတွေပေးနေတယ်လို့ရေငုပ်လေ့ကျင့်ပေးနေတယ်လို့လည်းသိရပါတယ်။နောက်ဆုံးအခြေအနေအသေးစိတ်ကိုကိုညံဝဲအောင်ကစူးစီးတင်ပြထားတာနားဆင်ကြပါခင်ဗျာ
။ဇူလိုင်6ရက်တောက်ကြနေနောက်ပိုင်းထိုင်းနိုင်ငံမှာတကြော့ပြန်မိုးသည်ထန်လာနိုင်တာကြောင့်ထိုင်းနိုင်ငံမြောက်ပိုင်းချင်းရန်ခရိုင်တဲကမဲဆိုင်ကူတဲ့ပိတ်မိနေတဲ့ထိုင်းကျောင်းသားဘောလုံးကစားသမား12ဦးနဲ့သူတို့နှီးပြကိုကဲထုတ်ရေးနှီးလန်းတွေကိုထိုင်းအာဏာပိုင်တွေစဉ်းစားနေတယ်လို့ထိုင်းနိုင်ငံကလာတဲ့သတင်းတွေကဆိုပါတယ်။လှိုင်ကူတဲ့ပြည်နေတဲ့ရေကိုဖျက်ပြီးရေငုပ်တဲ့နှီးနဲ့ကဲထုတ်မလား။အခြားလမ်းကြောင်းကနေလှိုင်ကူကိုဖောက်ပြီးသူတို့ရှိမဲ့နေရာကိုသွားကယ်နိုင်မလားဆိုတဲ့အစီအစဉ်တွေပဲဖြစ်ပါတယ်။ဒါပေမဲ့ဗန်နီလန်းကိုတုံးပြီးကယ်ထုတ်မလဲဆိုတာကိုတော့ကယ်ဆယ်ရေးအတွက်အဓိကတာဝန်ယူထားတဲ့ထိုင်းရီတပ်အဒူးတပ်ဖွဲ့ကမဆုံးဖြတ်ရသေးကြောင်းဒီသတင်းကိုအနီးကဆောင်ကြည့်ရေးသားဖော်ပြနေတဲ့တာချီလိတ်သတင်းအေဂျင်စီစီမံခန့်ခွဲမှုအက်ဒီတာမတ်ချယ်ရီထက်က VOA ကိုပြောပါတယ
်။ထိုင်းပြည်ကလည်းဒီကလေးတွေကိုညနေခင်းနဲ့လင်းလင်းထုတ်လာပါလို့တိုက်တွန်းလိုက်တာရှိရဲ့။အဲမှာရင်းငုပ်ဖွဲ့တွေရောဒီတို့အတက်ဒီစီကူရီယာတွေဖြတ်ချတာလည်းဒီနေ့လောက်တယ်ပေါ့နော်။နောက်ကဒီဂူတွေကရေတွေဆုတ်ထုတ်တောင်းလဲသူတို့မျိုးစုံနဲ့ဖြတ်တိုးပြီးတော့သူလောက်ကြ။အဲ့တော့ရှင်ရိုင်းရှင်အုတ်ချုပ်ရင်မူပြင်းစာရှင်နေမှာပြောထားတာကတော့မိုးလဲရွာလာနိုင်တဲ့အနေအထားမှာရှိရပေါ့။အဲ့တော့မိုးမရွာခင်ကြားထဲမှာတော့သူတို့တွေဒီကလေးတွေကိုဖောက်ထုတ်လာဖို့တော့ကြိုးစားမယ်။ဒါပေမဲ့ဒီကလေးတွေကိုအနေရှိနိုင်တဲ့စွန့်စားမှုမျိုးတော့သူတို့မလုပ်ပေါ့
။ထိုင်းဘာသာနဲ့တောဝဲဘောလုံးအသင်းလို့နာမည်ပေးထားတဲ့ထိုင်းလူငယ်ဘောလုံးအသင်းဟာဇွန်လ23ရက်နေ့ကစာပြီးပျောက်ဆုံးသွားရာကဂူဝင်ပေါက်ကနေတမိုင်ကျော်အကွာမှာပိတ်မိနေတာကိုထိုင်းရေတပ်အထူးတပ်ဖွဲ့နဲ့ဗြိတိသျှရေငုပ်သမားတို့ကဇူလိုင်2ရက်နေ့မှာရှာတွေ့ခဲ့တာဖြစ်ပါတယ်။ဇူလိုင်လ3ရက်နေ့မှာထိုင်း Navy Sea ကထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့ထိုင်းလူငယ်ဘောလုံးသမားတွေကျန်းမာစွာရှိနေတာကိုတွေ့ရပါတယ်။ပိတ်မိနေတဲ့ထိုင်းကျောင်းသားတွေကတယောက်ကသူတို့ကိုကယ်ထုတ်နိုင်ရေးကြိုးပမ်းနေသူတွေနဲ့စောင့်ကြည့်နေသူတွေကိုကျေးဇူးတင်ကြောင်းပြောသွားတာတွေ့ရပါတယ်။အခုလိုထိုင်းကလေးငယ်တွေ၁၀ရက်ကျော်ကြာအသက်ရှင်နေနိုင်တာနဲ့ပတ်သက်လို့ချင်းမိုင်ခရိုင်အုပ်ချုပ်ရေးမှူးရဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုချက်တွေကိုအက်ဒီတာမတ်ချယ်ရီထက်ကရှင်းပြပါတယ
်။ကလေးငယ်ကအထူးကဒီထဲမှာဝင်သွားတဲ့အချိန်မှာသူကမောင်နဲ့နဲ့ပေါ့ပေါ့ဝယ်သွားကြတယ်။သူကအဲဒီဟာလေးတွေစားတယ်။အဲဒီကောင်သားကြတဲ့အချိန်မှာသူကဒီသူ့ရှာဖွေလို့ရသမျှအကောင်လေးဆင်းပြီးတော့စားရဲပေါ့နော်အဲ့တော့ဒီဆရာဝန်နဲ့ခင်မင်းလာတော့ဒီကလေးတွေအသက်ရှင်တာအဓိကတော့ဒီတောက်ကိုကွာစားရဲရေကိုတောက်လို့သူတို့တွေဒီလောက်ချင်အောင်သူတို့ရှင်းတတ်နိုင်တာပေါ့
မဲဆိုင်ကူတဲ့ပိတ်မိနေတဲ့ကလေးတွေတဲကတချို့ဟာသူတို့မိဘတွေကမြန်မာနိုင်ငံကဖြစ်ပြီးထိုင်းနိုင်ငံတဲ့ရွှေပြောင်းအခြေချနေထိုင်ရင်ကလေးတွေထိုင်းနိုင်ငံမှာကြီးပြင်းလာသူတွေဖြစ်ပါတယ်ဒီကယ်ဆယ်ရေးသတင်းကို Facebook လူမှုကွန်ရက်ကနေနေ့စဉ်ထုတ်လွှင့်နေတဲ့ကိုစီသူမောင်ကကူရဲပိတ်မိနေတဲ့အဒွန်းဆိုသူចောင်းသားလေးရဲ့မိဘနဲ့ဗမာလူပြောဆိုခွင့်ရခဲ့ပါတယ်
။အထက်မှာရှိနေတဲ့ပါနဲ့ဦးနဲ့စကားပြောဖြစ်လာ
။ကျတော့ပြောရှိနေတဲ့ပါမှုနဲ့ပါမစကားမပြောတိုက်ဘူးနည်းနည်းပါပါမနဲ့နဲ့ပြောဆိုမှပြောနေတယ်မပြောမလဲ
။အဒွန်းရဲ့အဖေဖြစ်ပါတယ်ကျွန်တော်တို့ဗမာလူတိတ်လဲလဲဝဲဝဲမပြောတတ်ပါဘူး
။အဒွန်းရဲ့မိဘတွေဟာအရင်တုန်းကရှမ်းပြည်နယ်ဝါဒေသကဖြစ်တယ်လို့သိရပါတယ်။ကလေးတွေကိုကယ်ဆယ်နိုင်ဖို့ဂူတွေကနေရေဆုပ်ထုတ်ရတာကြောင့်ဇူလိုင်လ3ရက်နေ့အထိစီးရင်ရမဲဆိုင်ခရိုင်အတွင်းလေအီကာပေါင်း630ကျော်ရေနှိမ့်မြုပ်သွားပြီးအဲ့ဒီဆုံးရှုံးမှုအတွက်အစိုးရကရောကြီးပေးသွားမယ်လို့ကြေညာထားပါတယ်ခင်ဗျာ